ကချင်ပြည်နယ်ဟူးကောင်းခြိုက်ဝန်းဒေသကိုစစ်တပ်ကနယ်မြေရှင်းလင်းပြီးထိန်းချုပ်လိုက်ရတဲ့အကြောင်းရင်းကတရားစရာတွေကိုထိန်းချုပ်ရေးနဲ့တရုတ်ရဲ့ပိုလမကြီးစီမံကိန်းလုံခြုံရေးအတွက်အဓိကဖြစ်တယ်လို့အစိုးရခန်းစားတစ်တခုကပြောဆိုလိုက်ပါတယ်။နေပြည်တော်ရဲ့သွေးစွန်းသောပရင်ဆိုတဲ့အစိုးရခန်းစားတစ်မှာတော့ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းသဘာဝတရားစရာတွေကိုထိန်းသိမ်းရေးအတွက်ဆိုပြီးမြန်မာတပ်မတော်ကဟူကုံကြိုင်ဝမ်ဒေသကိုရှင်းလင်းသိမ်းယူပြီးတရားစရာတွေဆက်လက်ထုတ်ယူနေတယ်လို့ဆက်ဆွဲထားပါတယ်။မတ်တင်ကီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ
။ပရင်အဓိကထွက်တဲ့ကချင်ပြည်နယ်ဟူကုံကြိုင်ဝမ်ဒေသကတရားမဝင်တရားစားတဒုဖို့ရေးလုပ်ငန်းတွေနဲ့တဘာဝပဝင်ကျင်ထိမ့်သိမ်းကာကွယ်ရေးအကြောင်းပြချက်နဲ့မြမတက်မတော်ကနယ်မြေကိုကချင်လက်နက်ကင်တပ် KIA လက်ထက်ကနေထိမ့်ချုပ်ရယူခဲ့ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုနေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစာမှာဖော်ပြထားပါတယ်တက်မတော်ကနယ်မြေထိမ့်ချုပ်ပြီးနောက်ပိုင်းပရင်မော်တွေဆက်ပြီးဒုဖို့ထုတ်လုပ်နေပြီးဒေသခံတွေကတော့တနိုင်မြို့ပေါ်မှာစစ်ဆောင်နေအဖြစ်နှစ်နဲ့ချီနေထိုင်နေရဆဲဖြစ်တယ်လို့အစင်ခန်းစာကထောက်ပြပါတယ်ဒီအစင်ခန်းစာကိုပြုစုသူတို့ဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ကသူတေသနာမှုကိုစော်မိုင်ကဩဂုတ်လ20ရက်နေ့ကလုပ်တဲ့အစင်ခန်းစာထုတ်ပြန်ပွဲမှာအခုလို့ပြောပါတယ
်ပါဝင်ချင်းဒီကိလေးကောင်းစင်တယ်ဘယ်လိုရှင်းရလဲဒါမှမဟုတ်2018ခုနှစ်ဇွန်လတိုင်းမှာတော့ဘေးပေါ်မှာအေးတန်တူပေါ်လာတယ်ဆိုတော့ဒီနေ့ပြန်လေးဆက်လာတယ်ဘရိုဒီရတယ်ကြည့်ရတယ်ပြီးတော့စက်တင်ဘာမှာကျတော့တနိုင်းမျိုးပြတော့တနိုင်းမျိုးတော့ကိုယ်စီလေးမှာဒီပြတော့ဟုတ်လို့ဒီပြီးကိုတရားဝင်သူ့ဘုတ်တက်တို့စာတန်နေတယ်စာတင်ပြီးနောက်ဒီဒေတာခံကတော့ PIDE ဒေတာခံကတော့ဒီအော်တိုဘာမှာတာမဒစီကိုတို့ AI ကိုပြန်ချင်တယ်ဆိုတော့အကြောင်းနဲ့သူတို့ရဲ့ဒီလေးလေးတွေကိုပြီးသူ့ဘုတ်ချင်းအဲတဒါသူ့ဘုတ်ချင်းရွှေပြီးသူ့ဘုတ်ချင်းကိုအဲရတတ်ပေးရချက်တင်ပေးရတို့စာတင်တယ်ဒီနေ့အထိစာတင်ပေမဲ့ဒီနေ့အထိတို့ LDV ပြန်ချင်တဲ့အကြောင်းစာတင်တယ်ဒါပေမဲ့ဒီနေ့အထိဘာမှလုဆောင်လာတော့တို့မတွေ့ရဘူ
းကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသပရင်ရဲ့အဓိကဝလက်ကတရုတ်ဖြစ်ပြီးတစ်နှစ်ကိုဒေါ်လာ100,000လောက်ထိဝင်ငွေရနေတယ်လို့နေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစားကိုပြုစုသူတူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကသူတေသနာမှုကိုစော်မိုင်ကပြောပါတယ်ကချင်ပြည်နယ်ကပရင်အဓိကထွက်တဲ့ဟူကောင်းချိုင်ဝမ်ဒေသကိုတမရော်က2019ခုနှစ်ဇွန်လအတွင်းကစနယ်မြေရှင်းလင်းခဲ့ပြီးအခုချိန်ထိထိန်းချုပ်ထားတာပါစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းထွက်ပြေးရတဲ့ထိုင်းနေတိုင်းရင်းသားတွေက3,000ကျော်ကတော့နေရရင်းတွေမပြန်နိုင်သေးဘဲတနိုင်းမြို့ပေါ်မှာစစ်ရှောင်တွေအဖြစ်အခုအချိန်ထိခိုးလုံနေကြရပါတယ်ဒါပေမဲ့အစိုးရဘက်ကစစ်ရှောင်တွေအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမရဘူးလို့လဲတနိုင်းဆစ်ဆောင်တို့ဖြစ်တဲ့ကိုဆိုင်အောင်ကမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ပြီးတော့ကျွန်တော်တို့ဒီ IDB မှာ IDB စခန်းမှာနေတဲ့ချိန်မှာလဲကျွန်တော်တို့အဲနံပါတ်တော်ဆွေးရကနေကျွန်တော်တို့အဲပေါ့ဆိုင်ဝန်ဒေတာမှာ DAWIN IDB ရှိတဲ့ဒေတာအပြည့်တမ်းမှတ်ချက်ကျွန်တော်တို့မခံရတဲ့အတွက်ကြောင့်အဲကျွန်တော်တို့ရဲ့ကျွန်တော်တို့လာရောက်ကိုကြီးဖို့နိုင်ငံတကာကလူမှုကွန်ရီဖို့အတင်းအဖွဲ့အစည်းများရဲ့ကွန်ရီထောက်ပံ့မှုကိုလည်းကျွန်တော်တို့အပြည့်အဝကျွန်တော်တို့မြတ်ရှိခဲ့ပါဘူ
းဟူကောင်းချိုင်ဝမ်ဒေသကတရားမဝင်ပရင်တူးဖော်တဲ့မှော်ကိုရှင်းလင်းဖို့နဲ့တဘာဝပဝင်ကျင်ထိမ့်သိမ့်ရဲ့အတွက်နေမြေကိုထိမ့်ချုပ်လိုက်ပြီးနောက်မှာဆက်ပြီးပရင်တူးဖော်နေတဲ့အတွက်ကန့်ကွက်တယ်လို့လည်းစစ်ဆောင်ဒေသခံတွေကပြောပါတယ်တမရော်ရဲ့နေမြေရှင်းလင်းရဲ့အတွင်ထွက်ပြေးရတဲ့ဒေသခံတွေကပရင်မော်တူဖော်တာကိုရက်ပြီးနေရရင်တွေပြန်နိုင်ဖို့တမရထံအတနာခံစားတင်ပြထားပေမဲ့အခုချိန်ထိတော့ဘာမှမထူးသေးဘူးလို့လဲစစ်ဆောင်တွေကပြောပါတယ်လက်ရှိမှာတော့ပရင်ထွက်တဲ့ဟူကောင်းဒေသမှာတဘာဝပဝင်ချင်းပျက်စီးမှုနဲ့ကြုံတွေ့နေရတယ်လို့စစ်ဆောင်တွေခြံထားခဲ့တဲ့ပျက်စီးတွေလည်းဘယ်သူလက်ချက်မှမသိပဲဆုံးရှုံးရတယ်လို့စစ်ဆောင်တို့ဖြစ်တဲ့ဒေါ်လူဆိုင်ကပြောပါတယ်
ကျမတို့ဆက်ပြေးလာတဲ့အချိန်မှာအဝတ်တဲကိုတဲအဲ့ရနဲ့ကျမတို့ထွက်ပြေးလာခဲ့ရပါလေကျမတို့တသက်သာစုစည်းခဲ့တဲ့ဒိတ်စီးခဲ့တဲ့ကျမတို့ရဲ့ပစ္စည်းဥစ္စာတွေအားလုံးကိုလည်းပဲကျမတို့ထားခဲ့ရပါလေဒီဒီကကိုထမတော်ကနေထိန်းချုပ်ပြီးတဲ့နောက်ကျမတို့ကပြူနန်းခိုင်ရွာထဲမှာတက်ကနေစခန်းချပြီးနေပါလေကျမတို့ရဲ့ပစ္စည်းတွေကိုလုံခဲ့တဲ့လိုရာသီအချိန်မှာတနည်းကို9,560ပြီးနဲ့အပြင်ကိုကားလာမဲ့ကိုတဲထုတ်နေတယ်ဆိုတာကိုလည်းကျမတို့တွေ့နေရပါတယ်
ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကထုတ်တဲ့နေပြည်တော်ရဲ့သွေးစွန်းတဲ့ပရင်အစင်ခန်းစားသစ်ထဲမှာတော့မြမတက်မတော်ကဌာနေတိုင်းရင်းသားတွေကိုမောင်းထုတ်ရှင်းလင်းပြီးကချင်လွတ်မြောက်ရေးတပ် KIA ထိ ंछ ုပ်မှုကနေပရင်မော်ကိုရယူသွားကြောင်း2018ခုနှစ်မှာပရင်မော်ကိုအစိုးရဘက်ကအပြည့်အဝထိ ंछ ုပ်သွားနိုင်ခဲ့ပြီးတဲ့နောက်ပရင်တူးဖော်ရောင်းချမှုတွေဆက်လုပ်နေတယ်လို့ဖော်ပြထားပါတယ် Blood Amber ဆိုတဲ့သွေးရောင်ရှိတဲ့ပရင်ဆိုတာကတော့တရုတ်အခေါ်ကနေဆင်းသက်လာတာဖြစ်ပြီးမြန်မာနိုင်ငံဟူကောင်ချိုင်ဝမ်မှာသာတွေ့ရတဲ့ယတနာအမျိုးအစားတစ်ခုဖြစ်ပါလေရှင်